မဟာအောင်မြင်မျိုးနယ်တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မကျေနပ်လို့ဆိုပြီးတရားလိုဖြစ်တဲ့ကိုကျော်မျိုးရွှေကဩဂုတ်26ရက်နေ့မှာမန္တလေးခရိုင်တရားရုံးကိုရာဇဝတ်ပြင်ဆင်ချက်အယူခံတွားအုပ်တင်ခဲ့တာဖြစ်ပြီးတရားရုံးကလည်းလက်ခံခဲ့တယ်လို့ကိုကျော်မျိုးရွှေရဲ့ရှေ့နေဖြစ်တဲ့တရားလိုတော်ရှေ့နေဦးစော်ဝေက RFA ကိုပြောပါတယ်
ရာဇဝတ်ပြင်ဆင်မှုတက်တယ်ဆိုတာလို့ခရိုင်ဥတွေကလည်းတက်တယ်ကွာခရိုင်ဥတွေကတက်တယ်နောက်သူတို့ကတောက်ကြနေရတက်တာ23ရက်နေ့ရထင်တယ်နော်တက်တာသူတို့ကလည်းလက်ခံရေးရပြီးတော့ပြီငါတို့ကလည်းကျော်မျိုးရွှေအနေနဲ့ကလည်းခရိုင်ကိုတက်တယ်ငါတို့ကကျတင်းလာနေရပေါ့26ရက်နေ့ရထင်တယ်နော်တက်တာနော်အဲ့တော့လက်ခံရေးရပါပြီအဲ့တော့အဲ့လက်ခံရေးရတယ်ဆိုတော့ဒါအမှုပြန်စစ်တာမျိုးမဟုတ်ဘူးနောက်တစ်ချိန်မှာသူဝင်းနဲ့သူ့ရဲ့ရှင်းနေပေါ့လိုက်ပါဝါတင်ရမယ်တင်ပြီးနောက်တစ်ချိန်ကျရင်နှစ်ဖက်ချက်ရှင်းနေကြောက်လက်ချက်ကြားနာမှာပေါ့နော်ပြီးတော့မှယုံကအဲ့ဒီပေါ်မှာပဲမိန့်ချမှာလေဟိုလိုစစ်တာမျိုးမဟုတ်ပါဘူ
းဒါအပြင်ခရိုင်ဥပဒေယုံကလည်းဒီဆုံးဖြတ်ချက်ပေါ်ဥပဒေနဲ့မြည်ဘူးဆိုပြီးဩဂုတ်23ရက်နေ့ကလေးကရာဇဝတ်ပြင်ဆင်မှုတထားပြီးဖြစ်တယ်လို့ဦးစော်ဝေကဆိုပါတယ်ရှင်းနေဥက္ကုဏီအသက်ခံရတဲ့အမှုမှာလောက်ကျန်သူတွေကိုဥဝီရသူကကျေးဇူးတင်စကားဆိုတာဟာရဟန္တာဘာအနေနဲ့ပါရာဇိကကံထိုက်တယ်ဆိုပြီးတန်ဃာတော်တစ်ပါးရဲ့မှတ်ချက်ပါတဲ့ဆောင်းပါးကိုကိုဆိုဝင်းကလူမှုကွန်ရက်မှာပြန်ဖော်ပြခဲ့တဲ့အတွက်ဥဝီရသူရဲ့တပည့်ဖြစ်သူကိုကျော်မျိုးရွှေကဆက်သွယ်ဥပဒေပုံမှန်66ကာကြီးနဲ့2019ခုနှစ်မတ်လကအမှုဖွင့်ခဲ့တာဖြစ်ပါတယ်။အဲ့ဒီမှုကိုတရားလူပြသက်တွေဖြစ်တဲ့ဆရာတော်ဥဝီရသူအပါအဝင်3ယောက်ဟာတရားရုံးကြီးထဲမှာလာရောက်ခြင်းမရှိတဲ့အတွက်ဥပဒေနဲ့အညီအမှုကိုရက်စဲပေးဖို့ကိုဆွေဝင်းရှင်နေကမဟာအောင်မြင်မြို့နယ်တရားရုံးမှာရှောက်ထားခဲ့ပြီးတရားဝန်ကလည်းအမှုကိုပါလတ်ဖို့2019ခုနှစ်ဇူလိုင်လ2ရက်နေ့မှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ရာဇဝတ်ပြင်ဆင်ချက်ယူကန်တက်တာကိုမန်လေးခရိုင်တရားရုံးကလက်ခံလိုက်တဲ့အတွက်လာမယ့်စက်တင်ဘာလ9ရက်နေ့မှာကိုဆွေဝင်းနဲ့သူ့ရဲ့ရှင်နေကတရားဝန်ကိုတွားပြီးရှင်နေကိုယ်တိုင်လွှဲစားတင်ရမှာဖြစ်ပါတယ်။အဲ့ဒီနောက်ထပ်ရုံးချင်းမှာနှစ်ဖက်ရှင်နေတွေရှောက်လဲချက်ကြားနာရမှာဖြစ်ပြီးကြားနာချက်အပေါ်မူတည်ကတရားဝန်ကအမိန့်ချမှတ်မှာဖြစ်တယ်လို့သိရပါတယ်။ကိုဆွေဝင်းရဲ့ရှင်နေဖြစ်တဲ့ဒေါ်ရွှေနုအောင်ကို RFA ကဆက်သွယ်မေးမြန်းတဲ့အခါမှာတရားလိုဘက်ကခရိုင်တရားဝန်ကိုယူကန်တက်ထားတာမှန်ကန်ကြောင်းနဲ့ဥရိယမူလတရားရုံးရဲ့အမိန့်ကိုမချေနဲ့ရင်နေပြည်တော်ကအစင်းစဲတက်နိုင်တဲ့အခွင့်အရေးရှိလို့တရားလိုဘက်ကတက်တာဖြစ်ပြီးအဲ့ဒီပေါ်စိုးရင်စရာမရှိဘူးလို့ပြောပါတယ
်ဟုတ်ကဲ့ရှင်တက်ထားပါလေရှင်ဟုတ်အိုးရနေတယ်ဟုတ်ကဲ့ပေးထားပါလေရှင်ဟုတ်ကိုစေဝင်းစီကိုစင်စာရောက်ပြီးဆိုရင်ဒါမှမဟုတ်လို့ရှင်ကိုစေဝင်းကကျမကိုအကြောင်းကြားရင်ဆိုရင်ကျမတို့ကဒါကိုရနေမှာရှိနေပါวะတင်ရမှာပေါ့ဟုတ်ကဲ့ကျမထင်တယ်ဒီကြားထဲမှာရောက်လိမ့်မယ်လို့တော့ယူဆပါတယ်ဟုတ်ဘာလို့ဆိုအားလုံးသတင်းကတိနေပဲလေဥရမူလာရုံးရဲ့အမေကိုမချေနိုင်ရင်လေအစင်းစင်ကိုပေါ့နော်နေပြည်တော်တိအယူခံပြင်ဆင်ပြက်လို့ရတယ်ဥရပေးထားတဲ့အခွင့်အရေးရှိလို့တို့တက်တာဒါပေမဲ့ကျမတို့ဘက်မှာလည်းအဲ့ဒီအခွင့်အရေးရှိတဲ့အတွက်ကျမတို့ကစိုးရိမ်စရာမရှိပါဘူးအောင်ရုံးကတရားသူကြီးကကဲကိုဥပဒေညွှန်ကြားချက်တွေနဲ့အညီမှန်မှန်ကန်ကန်နဲ့ချထားတဲ့အမေဥရနဲ့ညီညီညွန့်ညွန့်နဲ့ချထားတဲ့အမေဖြစ်တဲ့အတွက်ကျမတို့ကစိတ်မပူဘူးရှင်ဟုတ်ရင်းဆိုင်ပါပါဟုတ်ကဲ့
ဒီမှုကအချိန်နှစ်နှစ်ကျော်ကြာခဲ့ပြီးရုံးချင်းပေါင်း80ကျော်ချင်းဆိုခဲ့ပြီးနောက်ဇူလိုင်လ2ရက်နေ့မှာမဟာအောင်မြင်တရားရုံးကတရားစွဲဆိုခံထားတဲ့ကိုစွေဝင်းကိုတရားရှင်လွှတ်လိုက်တာဖြစ်ပါတယ်ခင်ဗျာကျွန်တော်တန့်စင်ဦးပါ